သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SPS A World of Difference You're with SPS Burmese On mobile, online and on radio
Mobile, online and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိမြတ်ချစ်သည့်မင်္ဂလာဖျာဖျာနှင့်ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့အောက်တိုဘာလ2ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်ထံလွှင့်နေပါရခင်ဗျာဒီနေ့အစီအစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တရလ်အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မြင့်အစီအစဉ်များမှာတော့လေဖြတ်ပြီးနောက်အသက်ကင်းနိုင်ဖို့သင်မြည်သို့ Fast နီလန်းကိုလှုပ်ဆောင်နိုင်တယ်ဆိုတဲ့ဆောင်းပါMelbourne Cheeside Dr. Thin Thin Khan ga COVID နဲ့ပတ်သက်လို့ရှင်းပြအကြံပေးထားတာကိုအပိုင်း1နဲ့အပိုင်း2ဖြစ်တင်ဆက်ပေးထားတာနဲ့တာဝန်ခက်ကဘေးပို့ထားတဲ့ကမ္ဘာရွာအပြင်ကမြန်မာအင်တာနက်လွတ်လပ်ခွင့်ဆိုတဲ့သတင်းဆောင်မလို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့ New South Wales ပြည်နယ်ဝန်ကြီးချုပ်ယာဒူးမနှုတ်ထွက်နေပြည်တော်ရှိစစ်တပ်ပစ္စည်းဝယ်ယူရေးရုံးဘုံခွဲတိုက်ခိုက်ခံရအာဖဂန်တော်လန်လှုပ်ရှားမှုအဖွဲ့ဝင်ဟုမသင်္ကာသူရဲ့ကလေးကိုတယ်လီဖုန်းတို့ကွမြက်ယခုချိန်အစာပြီးသတင်းများကိုကျွန်တော်ကြော်ထုတ်အောင်ကစတင်ဖတ်ကြားပါတော့မယ်။ယူဆဝေပြည်နယ်ဝန်ကြီးချုပ်ယာဒူးမနှုတ်ထွက် ICAC စုံစမ်းစစ်ဆေးမှုကြေညာပြီးနောက်ယူဆဝေပြည်နယ်ဝန်ကြီးချုပ်သည်ယာဒူးမယမန်နေကနှုတ်ထွက်လိုက်ပါれယူဆဝေပါလီမန်တွင် Gladys Berejiklian က session နှစ်ကျော်လွှတ်တော်မှပါဝင်ခဲ့ပြီးယမန်နေကနှုတ်ထွက်ကြောင်းကြေညာလိုက်တဲ့အတွက်ကြောင့်ဝန်ကြီးချုပ်သည်နိုင်ငံရေးမှပါဝင်မှုမှအဆုံးသတ်ခဲ့ရပါれယူဆဝေသည်၎င်းရဲ့ပြည်နယ်ဝန်ကြီးချုပ် Gladys Berejiklian ကို3လကျော်ကြာကူးစက်ရောဂါစတင်ပြီးကတည်းကပြည်နယ်ရဲ့အဆိုးအဝါဆုံးကိုဗစ်ဖြစ်ပွားမှုနောက်ဆုံးသတင်းများကိုနေ့စဉ်ပေးခဲ့ရာမှာမြင်တွေ့ခဲ့ရပါတယ်။တောက်ချာနေ့တွင်သိသာထင်ရှားတဲ့စိတ်ခံစားမှုရှိသောဝန်ကြီးချုပ်ဟာသူမှပြည်နယ်ဝန်ကြီးချုပ်ယာဒူးမနှုတ်ထွက်ချောင်းကိုကြေညာခဲ့တာဖြစ်ပါတယ်။ပြည်နယ်ရဲ့အခရီးလိုက်စားမှုတိုက်ဖြတ်ရေးစောင့်ကြည့်မှုဝန်ဆောင်မှု ICAC ကမစ်ဘရက်ဂျက်ကလင်အားလူမှုယုံကြည်မှုကိုချိုးဖောက်မှုဖြင့်စုံစမ်းစစ်ဆေးခဲ့တာဖြစ်ပါတယ်။ဒါဟာအင်္ဂလိပ်လိုမပြောတတ်ပဲဩစတြေးလျမှာကျောင်းစတက်ခဲ့တဲ့အာမေးနီးယန်ဆွေပြောင်းအလို့သမားတဦးရဲ့သမီးအတွက်လမ်းဆုံးတစ်ခုလိုဖြစ်သွားပါတယ်။နေပြည်တော်ရှိစစ်တပ်ပစ္စည်းဝယ်ယူရေးရုံးဘုံခွဲတိုက်ခိုက်ခံရအာနာသိန်းစစ်ခေါင်းဆောင်များအခြေစိုက်ရာနေပြည်တော်တွင်စက်တင်ဘာလ30ရက်ကကာကွယ်ရေးဦးစီးချုပ်ရုံးကြီးလက်အောက်ရှိပစ္စည်းဝယ်ယူရေးညွှန်ကြားရေးမှူးရုံးဘုံခွဲတိုက်ခိုက်ခံရပြီးလူသေဆုံးမှုမရှိတော့လဲစစ်ပက်ဆိုင်ရာရင်ဒစင်းနဲ့အဆောက်အုံအစိပ်ပိုင်းတချို့ပျက်စီးသွားပါတယ်။နေပြည်တော်ဘုံမတ်သီရီမြို့နဲ့ဘီးနောင်ရက်ွက်ရှိကကညုံမှုရုံးအတွင်းဘုံပေါက်ခွဲမှုကိုအမည်မဖော်လိုသောတော်လန်ရေးအင်အားစုတရက်နှင့်ပူးပေါင်းလုံဆောင်ခဲ့ခြင်းဖြစ်ကြောင်းပြည်သူကာကွယ်ရေးတပ်မတော်နေပြည်တော်ကအောက်တိုဘာလ1ရက်နေ့ကသတင်းထုတ်ပြန်ပါတယ်။နေပြည်တော်တိုင်းစစ်ဌာနချုပ်နဲ့မနီမိုးရေးရှိကကညွန်ကြားရေးမှူးရုံးအတွင်းဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့နေပြည်တော် PDF ရဲ့သတင်းနဲ့ပြန်ကြားရေးတာဝန်ခံဘုံငွေဆိုးကလည်းမြမနာဝူအဲ့ဒါနဲ့ပတ်သက်လို့အတည်ပြုပြောဆိုပါတယ်။နေပြည်တော် area အတွင်းစစ်ကောင်စီကိုပြစ်မှတ်ထားတဲ့ပထမဆုံးတိုက်ခိုက်မှုကဩဂတ်စ်လ30ရက်နေ့ကပြင်မနာမြို့အရှေ့ဘက်ပေါင်းလုံးမြစ်တစ်ဖက်ကန်တွင်ဖြစ်ပွားခဲ့တဲ့စစ်တပ်ရင်တန်းကြီးကြားဖြတ်တိုက်ခိုက်ရမှုပင်ဖြစ်ပါれ။အာဖဂန်ခုခံတော်လှန်ရေးအဖွဲ့ဝင်ဟုသင်္ကာမကင်းဖြစ်ခံရသူရဲ့ကလေးကိုတာလီဘန်တို့ကွပ်မြက်။အာဖဂန်နစ္စတန်နိုင်ငံတွင်တာလီဘန်တို့သည်၎င်းတို့ကိုဆန့်ကျင်သည့်အာဖဂန်ခုခံတော်လှန်ရေးတပ်ဖွဲ့များ၏အဖွဲ့ဝင်တဦးဖြစ်သင်္ကာမကင်းဖြစ်ခံရသူရဲ့ကလေးတဦးကိုရက်စက်စွာကွပ်မြက်ပစ်ခဲ့ကြောင်းသိရှိရပါれ။တက်ခပီနေတွင်ဖြစ်ပွားခဲ့တဲ့အဆိုပါလူမဆာမှုဖြစ်စဉ်ကိုပရှိုင်ချိုင်ဝမ်နဲ့အာဖဂန်နစ္စတန်အခြေအနေနဲ့ပတ်သက်ပြီးသတင်းရေးသားဖော်ပြနေတဲ့လွတ်လပ်သောမီဒီယာတစ်ခုဖြစ်သော Pensia Observer ကဖော်ပြခဲ့ခြင်းဖြစ်ပါသည်ထိုဖြစ်စဉ်ကိုကြည့်မည်ဆိုပါကတာလီဘန်တို့သည်၎င်းတို့ကိုစန့်ကျင်သဘောထားပြသည့်အာဖဂန်များအပေါ်ဖြိုခွင်းနှိမ်နင်းမှုကိုထင်ဟပြသနေတယ်လို့ဆိုပါသည်တာလီဘန်တို့ရခိုင်အုပ်ချုပ်မှုကာလအတွင်းအကြမ်းဖက်မှုက၎င်းတို့နှင့်တသားတည်းဖြစ်တဲ့လက္ခဏာတစ်ခုဖြစ်ခဲ့ပါသည်သွေးထွက်သံယုံမရှိခဲ့တဲ့ကာဘူးမြို့တွင်လှုပ်ဆောင်ခဲ့သောအာနာလွှဲပြောင်းမှုမှလည်းပုံရိပ်ကောင်ထွက်စေရေးအစီအစဉ်တစ်စိတ်တစ်ပိုင်းသာဖြစ်ကြောင်း Inside Over မှာဖော်ပြထားပါသည်လေဘာအဖွဲ့မှ Commonwealth Arcade အဖွဲ့ဖွဲ့ရတောင်းဆိုလေဘာပါတီသည် Miss Barrett Chicklin ရဲ့နှုတ်ထွက်တာကိုအသုံးပြု၍ Federal အာဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ ICAA ဖွဲ့ပင်ရန်တောင်းဆိုခဲ့ပါသည်ညပောင်းအစိုးရဖွဲ့သည့်2018ခုနှစ်တွင် Commonwealth သမားတိကော်မရှင်ကိုဂတိပေးခဲ့တော်လဲဝေဖန်သူများက၎င်းရဲ့ဥပဒေမူကြမ်းသည်မလုံလောက်ဟုဝေဖန်ခဲ့ကြပါသည်။အဆိုပါဥပဒေကိုအလှငွေအရှုပ်ရှင်းကြောင့်ယခုနှစ်အစောပိုင်းတွင်နှုတ်ထွက်ခဲ့သောရှေ့နေချုပ် Christian Porter မှတည်ထောင်ခဲ့တာဖြစ်ပါသည်။ Labor ကောင်ဆောင် Anthony Albanese ကဝန်ကြီးချုပ် Scott Morrison ရဲ့အဆိုအဖွဲ့အပြောင်းလဲအား Federal Agri လိုက်စားမှုစောင့်ကြည့်ရေးအဖွဲ့ကဘာကြောင့်လိုရဲဆိုတာကိုပြသနေတယ်လို့ပြောဆိုပါတယ
် SBS
This is SBS Radio
ဝေလဲနှုန်းမှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1355ကျပ်ရရှိပြီး American Dollar ဟာမြန်မာကျပ်ငွေ1866ကျပ်ရရှိပြီး Australian Dollar ဟာ American 90 cent နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုင်းမှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးနေ့လယ်ပိုင်းမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။Melbourne မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ Brisbane မြို့မှာအပူချိန် 28 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသာမှာဖြစ်ပါတယ်။ Perth မြို့မှာအပူချိန် 19 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ Adelaide မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ဟိုဘမြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။ကင်မရာမြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှဖြစ်ပါတယ်။ဒါဝင်မြို့မှာအပူချိန် 32 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှုကျင်းရှင်းလာမှဖြစ်ပါတယ် ။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ